ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တို့ဗုဒ္ဓဘူးနေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။မင်းတပ်မြို့နယ်ဘက်စစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေရက်စက်ဖြစ်နေတယ်လို့ CDF အဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲဖြစ်နေတာကြောင့်ဒေသခံကျေးရွာသားထောင်ချီရာနဲ့ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဥသိမ့်ထိုင်ဦးကပြောပြပေးပါမယ်ရှင်
။စီးပရိပကဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမေလဒီဇင်ဘာလ22ရက်နေ့ညနေပိုင်းကခိရင်ကျေးရွာနီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့အပေါ်စစ်တပ်ကနေပြည်တော်ရှင်းလင်းနေတဲ့အတွက်တိုက်ပွဲဖြစ်ခဲ့တာလို့ CDF မင်းတပ်ပြောရေးဆိုခွင့်ရှိသူစလိုင်းရောမန်ကပြောပါတယ
်မနေ့ကတိုက်ပွဲဖြစ်တယ်ခိရင်ကျေးရွာမှာတိုက်ပွဲဖြစ်တယ်ပေါ့နော်အချိန်ကနေ့လေနှစ်နာရီခွဲဦးကျွန်တော်မှဖြစ်တာခင်ဗျအဲဆက်ကဆက်ရောရဲဝင်လာတယ်ကျွန်တော်တို့ဒီနေ့တိုက်ပွဲဖြစ်တယ်တိုက်ပွဲတနင်္ဂနွေဆက်တော့ပဲဂျိုင်းမှပြီးသွားတယ်ပေါ့နော်ကျွန်တော်ဖက်ကတော့အထူးချိန်မရှိဘူးပြန်ဆုတ်လာတာပဲမနေ့ကသူတို့ဖက်က3ယောက်လောက်တော့ကြာတယ်9ယောက်လောက်တော့တန်ရာရမယ
်ဒီနေ့ကြာတာပရင်းဒီမှာတော့တိုက်ပွဲတွေမရှိပေမဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်တယ်လို့ထင်ရတဲ့နေရာတွေဘက်ကစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်မင်းတပ်ပြည်နယ်တွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းနှစ်ကြောင်းနဲ့နေမင်းရှင်းလင်းနေတဲ့အတွက်ဒီဇင်ဘာလ19ရက်နေ့ကစလို့22ရက်နေ့အထိရှစ်မွေးလာပန်ဝမန်ဒူလီယွန်ကျေးရွာတွေဘက်မှာ CDF မင်းတပ်နဲ့နေစဉ်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လဲစလိုင်းရုံးမှန်ကပြောပါတယ
်။ဆက်ကို20နှစ်တောက်လျှောက်တိုက်ပွဲတွေဖြစ်တယ်။စစ်ကြောင်းနှစ်ကြောင်းနဲ့ပေါ့နော်တိုက်ပွဲတောက်လျှောက်ဖြစ်နေပေါ့။ရှင်းမွေးမှာဖြစ်တယ်။ရှင်းမွေးမှာတကြိမ်ဝမ်ဒူမှာနေကျင်ဖြစ်တယ်။အောက်လာပန်းမှာဖြစ်တယ်။လာပန်းကနေစီယုံအောင်နာမှာတန်ဖြစ်တဲ့ဆင်ချင်းပေါ့နော်။အဲ့ဒီတိုက်ပွဲမှာတော့ကျွန်တော်တက်ကတယောက်တော့တန်ရာရတယ်။တက်ကရှင်းမွေးမှာတော့ဆက်ဆက်ရကြတယ်။ဝမ်ဒူမှာလည်းတယောက်ကြတယ်။တန်ရာရတယ်လို့ရှင်းနေပေါ့နော်။
၃ရက်လောက်ဇက်တိုက်ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့တိကျတည်မပြုတ်နိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မင်းတပ်မျိုးဘက်မှာတိုက်ပွဲကြီးကြီးမားမားမရှိဘူးလို့ VOA ကပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်အနီးနားကျေးရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုဒိန်းချောင်နေရတယ်လို့စလိုင်းရောမန်ကပြောပါတယ
်ဒေသခံတွေတိုက်ချောင်ကြတာပေါ့စစ်တပ်ဆောင်ပြေးရတာပေါ့နော်ကမ်းချီရွာပေါင်း20တလောက်ရှိတယ်မစ္စတူရှင်တွေတော့900လောက်ရှိတယ
်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်နဲ့မင်းတပ်ချင်းကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားစုစုပေါင်း1000ချီရှိနေပြီလို့မင်းတပ်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကော်မတီဝင်တူကပြောပါတယ်ဆီယနာသိမ်းပြီးတဲ့နောက်အေဘီလာ24ရက်နေ့ကစလို့ချင်းပြည်နယ်အတွင်းမင်းတပ်ကမ်ဘက်လက်မတူပြီးဟာခါထန်တလန်ဖလန်စတဲ့မျိုးနယ်တွေမှာချင်းကာကွယ်ရေး CDF အဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတွန်းလှန်နေကြတာဖြစ်ကြောင်းပါခင်ဗျာ